ီးရီးယားနိုင်ငံအလက်ပိုမြို့အနောက်မြောက်ပိုင်းကရွာပေါင်း12ရာကျော်ကို12ရွာကျော်ကိုအစိုးရတပ်တွေပြန်လည်ထိန်းချုပ်နိုင်ပြီလို့စီးရီးယားစစ်တပ်ကပြောပါတယ်။စီးရီးယားပြည်တွင်းစစ်ပွဲအစောပိုင်းကာလကလေးကဒဗုံတွေသိမ်းပိုက်ထားခဲ့တဲ့ဒေသကိုအစိုးရတပ်တွေဘက်ကပြန်လည်ထိန်းချုပ်နိုင်ဖို့အကြိုးစားနေချိန်မှာပဲအခုလိုပြန်လည်သိမ်းပိုက်နိုင်ခဲ့တာပါ။အိနီချင်းအစ်တလစ်နယ်တွေကခန့်ရှိခွန်မြို့နားကရွာတော်တော်များများကိုလည်းတမရဘာရှာအယ်အာဆတ်ကိုတစ်ဆာခံတဲ့တပ်တွေကသိမ်းယူနိုင်ခဲ့တယ်လို့ဒေသရင်းသတင်းစင်းမြစ်တွေကပြောပါတယ်။ဒီနေ့ကနေနေတော့ကစီးရီးယားအစိုးရတပ်တွေနဲ့တပုံတွေဂျီဟတ်စစ်ပွဲဆင်နွှဲနေကြတဲ့စစ်သွေးကြွတွေနဲ့တိုက်ပွဲပြင်းထန်ခဲ့တယ်လို့လူခွင့်ရေးဆိုင်ရာစီးရီးယားစောင့်ကြည့်အဖွဲ့ကပြောပါတယ်။နိုင်ငံတွေကတခြားလက်နက်ကိုင်အဖွဲ့အလုံးကိုအကြမ်းဖက်အဖွဲ့တွေလို့ပြောနေတဲ့စီးရီးယားအစိုးရဘက်ကတော့အလက်ပိုအနောက်မြောက်ပိုင်းနဲ့အစ်တလစ်နယ်နေရာတော်တော်များများမှာအကြမ်းဖက်အဖွဲ့တွေနဲ့တိုက်ပွဲမှာအစိုးရတပ်တွေဘက်ကမြင်းမြန်ဆန်ဆန်ရှေ့တိုးထိုးစစ်ဆင်နိုင်ခဲ့တယ်လို့အစိုးရပိုင်းစာနာသတင်းကဖော်ပြပါတယ်။နိုင်ငံတောင်ပိုင်းဒမတ်စကတ်မြို့တော်နဲ့မြောက်ပိုင်းကဒီအလက်ပိုမြို့ကိုဆက်သွယ်ထားတဲ့ M5 အဝေးပြေးလမ်းမကြီးကိုအစိုးရတပ်တွေဘက်ကထိန်းချုပ်လိုက်ပြီးနောက်မှာအခုလိုတိုက်ပွဲတွေဖြစ်ပွားတာဖြစ်ပါတယ်။